ွဲ့ဝင်အင်အား3000ကျော်ရှိတဲ့လွတ်လပ်တဲ့အသင်းဖွဲ့ကြီးတစ်ခုဖြစ်တဲ့ UNFCCI ဟာတည်ထောင်ခဲ့တာနှစ်ပေါင်း20ကျော်ကာလအတွင်းစတင်တည်ထောင်ကတည်းကဥက္ကဋ္ဌဒုဥက္ကဋ္ဌများအတွင်းရေးမှူးအဖွဲ့ဝင်များစသဖြင့်ပါဝင်သူအများစုဟာယာဒူးများသာပြောင်းလဲသွားကြပေမဲ့လူတွေကတော့တိတ်အပြောင်းလဲမရှိဘူးလို့ပြောဆိုနေကြပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ18ရက်နေ့ကကျင်းပပြီးစီးသွားတဲ့အဖွဲ့ကြီးရဲ့ရွေးချယ်တင်မြောက်ပွဲကထွက်လာတဲ့ရလဒ်မှာလည်းအရင်ပုံစံတိုင်းပဲဖြစ်တယ်လို့ပြောဆိုမှုတွေရှိပါတယ်။တစ်ဖက်မှာလည်းဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးရွေးကောက်ပွဲဟာဒီမိုကရေစီနိလန့်တကျပြုတ်လုတဲ့ရွေးကောက်ပွဲပါလို့ပြန်လည်ခြိပသူတွေရှိပေမဲ့စောင့်ကြည့်နေသူတွေပြောတာကတော့တန်တရားဖြစ်စရာတွေတပုံတမင်းလို့ဆိုပါတယ် UNFCCI အသင်းဝင်တူဖြစ်တဲ့ဦးကျော်စိုးကတော့အဖွဲ့ရဲ့စီးမြင်းမာကိုကအပြင်လူတွေဝင်မလာနိုင်အောင်ကာထားတာမျိုးတွေရှိတယ်လို့ဆိုပါတယ
်အစိမ့်နေဆိုသူလက်မခံဘူးဒီစာကြဲလေးကိုပေးမဝင်ဘူးဘလို့ကာထားလဲဆိုတော့ပထမဆုံးကစစ်ဖွဲ့စီးမြင်းကိုကတက်တန်းတစ်ခုမလုပ်ဘူးရင်စီးစီမဖြစ်နိုင်ဘူးဆိုတာမျိုးတွေပေါ့စီးစီမဖြစ်နိုင်ရင်ဘလို့မှစီခန့်လည်းမပါဘူးစီခန့်လည်းမပါရင်ဘလို့မှဥက္ကရာဒုက္ကရာတွင်မှုဆိုတာမျိုးဖြစ်နိုင်တော့ဘူးပေါ့ဗျာ
ဦးကျော်စိုးပြောပြသွားတာပါဒီရွေးကောက်ပွဲမှာရွေးကောက်ပွဲကော်မရှင်အနေနဲ့တာဝန်ယူခဲ့တဲ့ဂုံတရေရှိလူကြီးများအဖွဲ့ကပြောတာကတော့ရွေးကောက်ပွဲမှာပြဿနာလေးများတချို့ရှိခဲ့ပေမဲ့ကြီးကြီးမားမားတော့မတွေ့ရဘူးလို့ဆိုပါတယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးသန်းမော်စစ်တွေကအခုလိုပြောပြပါတယ်
မဟုတ်ပါဘူးခင်ဗျာဟိုကျွန်တော်တို့ဒီကော်မရှင်လူကြီးတွေအားလုံးကလေအကုန်လုံးစီစစ်ပြီးသားလောက်တာပါရွေးကောက်ပွဲမတိုင်ခင်တုန်းကငင်းခုန်ဖြစ်တာလေးတွေကတော့ကျွန်တော်တို့သိခဲ့လို့ကျွန်တော်တို့ဖြည့်ရှင်းပေးခဲ့ပါတယ
်ဒါပေမဲ့စောင့်ကြည့်နေသူတွေကတော့တမျိုးပြောနေပါတယ်ရွေးကောက်ပွဲကော်မရှင်လူကြီးတွေဟာရွေးကောက်ပွဲလုပ်တဲ့နေ့တနေ့သာလာရောက်ခဲ့တာဖြစ်ပြီးမဲပေးတာနဲ့မဲရည်တွက်တာကိုစောင့်ကြည့်ပေးခဲ့တဲ့တာဝန်ပဲယူခဲ့တာဖြစ်တယ်လို့ဆိုပါတယ်တကယ်ပြဿနာကမဲမပေးခင်မဲစင်းရင်ပြုစုတာကစပြီးကိုစားမဲပေးခွင့်တွေအပါအဝင်တခြားပြဿနာတွေလည်းအများကြီးရှိခဲ့တယ်လို့ဆိုပါတယ်ဥပမာအဖွဲ့မှာအသင်းဝင်3000ကျော်ရှိပြီးလစဉ်ကြီးနှစ်စဉ်ကြီးပုံမှန်ပေးသွင်းတဲ့အသင်းသား18000ကျော်ရှိပါတယ်တကယ်ကတာဝန်ကြီးအသင်းဝင်တိုင်းဟာမဲပေးခွင့်ရှိတဲ့သူတွေဖြစ်ပေမဲ့မဲပေးခွင့်အတွက်စီကံချက်တွေတခါတတ်မှတ်လိုက်တာကြောင့်မဲလာမပေးနိုင်တော့ဘူးလို့ဆိုပါတယ်တဲ့လုံငန်းရှင်များအဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာစိန်ဝင်းကအခုလိုပြောပြပါတယ်
။ဒီလူတွေအားလုံးမေးပေးခွင့်ရှိရမယ်။အဲ့လိုမဟုတ်ဘဲနဲ့သူချင်မလာရေဂျစ်တာလောက်အောင်မယ်။ညနေထုတ်တဲ့ခါကျတော့ဒီရလာပြီးတော့ပတ်ပုံမတင်ရတော့ဘူးသူကတော့ပေါ့ဗျာ။အဲ့ထုတ်ရင်လေ46ရောက်ပြီ။စီးရင်လာပြန်လေလို့ဖြစ်သွားတာ။ခြေကားပြီးတော့မယ်ဆိုဒါဟာဆပြီးတော့ဒူရဲမဲလာပြီးလို့မရအောင်ချင်းတဲ့သဘောဖြစ်သွားတော့ပေါ့ဗျာ
။တကယ်ကတာဝန်ကြီးအသင်းသားတွေရဲ့စီးရင်ကိုမဲပေးခွင့်ရှိသူအဖြစ်စီးရင်ထုတ်ပြန်ပေးရမှာဖြစ်ပါတယ်။အခုတော့မဲပေးခွင့်ရှိသူရဲ့ဆယ်ရာနှုန်းလောက်သာမဲပေးနိုင်ကြတာပါဒါပေမဲ့မဲတကယ်လာပေးတဲ့အချိန်မှာတော့လူတစ်ထောင်တောင်မပြည့်ခဲ့ဘူးလို့ဆိုပါတယ်အများစုဟာကိုစားမဲတွေပေးသွားကြတာပါ
ကျွန်တော်တို့ကန့်ကွက်တဲ့လက်မှတ်တူအောင်ဒုတိယနီးပါးရှိတယ်ကကျွန်တော်တို့ပရကားအတင်းသစ်လုံငန်းအတင်းဆန်စပါးအတင်းစသဖြင့်ပေါ့ဗျာပဲအတင်းအဲ့လိုမျိုးကျွန်တော်တို့ကန့်ကွက်ခဲ့စီပါကူးစားဝင်ကြီးတင်တယ်စီပံပဏာဝင်ကြီးတင်တယ်နောက်ကော်မရှင်ဥက္ကဋ္ဌဦးမောင်မောင်တို့တင်တယ်တင်းကျော်ဥက္ကဋ္ဌကိုလည်းတင်တယ်ပေါ့ဗျာဒီကိုယ်စလဲမဲကိုတော့ခွင့်ပြုသိရင်ဆိုတော့ကျွန်တော်တင်တယ်။တင်တဲ့အခါမှာအဲ့ကြောင့်ဘာမှအကြောင်းမပြန်ပဲနဲ့ဖုန်းနဲ့တော့အဲ့ဝန်ထမ်းတယောက်ကနေပြီးတော့ proxy တွေခွင့်မပြုတော့ဘူးလို့ပြောပါတယ်ဆိုတာမျိုးတော့ပြောတယ်။ပြောပြီးတော့အဲ့ဒီမှာဒီ1100ကျော်လာမဲပေးတာလုပ်ငန်းရှင်ကြီးပဲမဟုတ်ဘူးဗျ။အဲ့မှာကျွန်တော်မြင်တာတော့ကိုစားတွေဝယ်သွားတယ
်။ကိုစားမဲအများအပြားပေးသွားတာတွေ့မြင်ရတယ်လို့အသင်းဝင်ဦးကျော်စိုးကပြောပါတယ်။ဒီပြဿနာအပြင်မဲရွေးခံရမဲ့သူတွေရဲ့အဖွဲ့အစည်းများကဝန်ထမ်းတွေကိုပါမဲပေးခွင့်ပေးခဲ့တာမျိုးတွေလည်းရှိတာလည်းမြင်တွေ့ခဲ့ရတယ်လို့ဆိုပါတယ်။အခုရွေးကောက်ပွဲကိုခြုံပြီးသုံးသပ်မယ်ဆိုရင်အုပ်စုလိုက်ဖွဲ့ပြီးဆောင်ရွက်သွားတာဖြစ်တယ်လို့စံစဘာအသင်းချုပ်ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာစုထွန်းကပြောပါတယ်
။ကျွန်တော်မြင်တာတော့အုပ်စုနဲ့ပဲလုပ်တဲ့ဟာပဲဖြစ်တာပေါ့နော်။ကျွန်တော်တို့ဆိုတဲ့အုပ်စုမှာမပါတဲ့ခါကျတော့အပေါ်တက်တဲ့ဆိုတာလည်း EC ပဲရှိတာပေါ့။ဒီ CEC တို့ဒီကောကစီမံခန့်ခွဲရေးဖွဲ့ဝင်ဖြစ်တဲ့ဥက္ကဋ္ဌဒုဥက္ကဋ္ဌတို့တွေးမှုဖွဲ့တော့မပါဘူးပေါ့နော်သူတို့တွေကတော့ဒါအုပ်စုဖွဲ့တာတွေဖွဲ့ပြီးပါလို့တဲ့ဆိုရင်မဲပေးရစစ်စစ်ကလူကဒီလက်ရှိတွေးတွေးတွေးမှုဖြစ်သွားဥအောင်ကြည်တွန်းပေါ့နော်သူကဒီမဲစစ်စစ်တဲ့ဟာဖွဲ့မှာတာဝန်ယူတာပေါ့နော်သူကပါလို့တာလဲဆိုရင်ဒီလက်ရှိဥစော်မင်းဝင်းတို့ဆိုရင်စက်မှုဇုံတွေကနေပြီးတော့ဤကိုရအောင်ပေါ့နော် SME လုံးရအောင်သူတို့ညီကိုလာပြီးကုမ္ပဏီရဲ့ပတ်သက်တဲ့ဆာဗာဆန်တွေပြီးတာလုံးတွေကိုရှောက်တဲ့နေရာမှာ original certificate ပါပြီးတာ ဒါတို့လက်ထဲမှာအဲကုမ္ပဏီကိုခိုင်းနေတာပေါ့နော်ဒါလက်ပြဥပဒေပြောသွားတယ်ဘယ်လိုလဲဒါကုမ္ပဏီ300ကိုခိုင်းတာတော့ကြောင်းမလို့ဒီမဲပေးတဲ့နေရာမှာဒီကုမ္ပဏီကိုကျွန်တော်ကတော့ဒီပိုင်ရှင်တွေမူလလူတွေကမလာဘဲနဲ့ဒါကိုယ့်အကူပဲကိုယ်စားလှယ်လွှဲယူပြီးတော့ဒါမဲပေးဖို့လုပ်တယ်လို့ကျွန်တော်ကတန်တရားရှိတယ
်ဒေါက်တာစုထွန်းပြောပြသွားတာပါအခုလိုအုပ်စုဖွဲ့တယ်လို့ပြောဆိုနေတာနဲ့ပတ်သက်ပြီးမဲရွေးပွဲမှာအားကောင်းတဲ့အဖွဲ့နိုင်စမြဲဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးသားမောင်စစ်တွေကသူ့အမြင်ကိုပြောပြပါတယ
်ကျွန်တော်မြန်မာနိုင်ငံရဲ့ထုံးစံပေါ့ဗျာနိုင်သူပြောရရှုံးသူမဲဆိုတာမျိုးလိုပဲပေါ့နော်ဘာပဲပြောရဒီမိုကရေစီရမဲပေးကြတယ်ဆိုတော့မှအားကောင်းတဲ့အဖွဲ့ကတော့နိုင်တာပဲလीဗျာပို့ပြီးတော့ favorable ဖြစ်တဲ့ group ပဲပြောပြောအဖွဲ့ပဲပြောပြောအသင်းပဲပြောပြောသူတို့ကတော့နိုင်ရတာပေါ့ဗျာ
ဥတ္တမောင်ပြောပြသွားတာပါတကယ်တမ်းမတမာမှုတွေရှိတယ်လို့ဆိုခဲ့ရင်တရားစွဲတန်ကြားဖို့လိုတယ်လို့လည်းပြောပါတယ်အခုလိုတန်ကြားမှုတွေလှုပ်တာနဲ့ပတ်သက်ပြီးဒေါက်တာစိုးထွန်းပြောတာက
သူကလှုပ်တာလဲဗျာအဖွဲဖွဲပြီးလှုပ်တဲ့အတွက်ကြောင့်တယောက်တည်းမှုတော့လှုပ်ကြရခက်တာမတယောက်တည်းကမဲခုရဆိုတော့တို့တော့ပွင့်အောင်လို့ဆွဲထုတ်လို့ရတာပေါ့အားလုံးကဘိုးဟားကြီးတောက်တယ်ဒါဝင်အာနာရှိရဲ့လူတွေဒါဝင်ရှိရဲ့လူတွေကဝိုင်းလှုပ်တဲ့အတွက်ကြောင့်မလို့အပြေဝံမထွက်ဘူးလို့အပြေဘာအကြည့်လို့မရဘူးကျွန်တော်ရွေးကောက်ဝယ်လုပ်တယ်ဆိုတာတိကျကော်မရှင်ဖွဲ့တယ်ဝန်ထမ်းတိကျခန့်တယ်ဒါမှမဟုတ်ဆရာမတွေကိုမယုံဘူးခန့်အဲ့လိုမျိုးခန့်ဟုတ်တော့တော့ပေါ့ဗျာကျွန်တော်ကရွေးခံမဲ့လူတွေကပဲဝင်ပြောမှစီမံခန့်ခွဲမှုလုပ်တဲ့အတွက်ကြောင့်မလို့ဒါကိုကျွန်တော်အနေနဲ့လုပ်ခံရခက်တယ်ကော်မရှင်ဆိုတာလည်းအဲ့ဒီမှာမဟုတ်လို့ရေးလာထိုင်တာတခုပဲရပါတယ်သူကဘာမှစီစစ်တာမရှိဘူးမရှိတဲ့ကြောင့်မလို့ဒီပြဿနာရှိတယ်ဒီကော်မရှင်နဲ့ဒီဟာကိုကျွန်တော်အနေနဲ့ဒါဟိုမကြီးနဲ့ဝူးဆိုတဲ့ဟာတော့အရင်ကလူ100ကျော်လက်မှတ်ထိုးတိုင်တာရှိတယ
်စံစမားအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဒေါက်တာစိုးထွန်းပြောပြသွားတာပါအခုချိန်မှာတော့နောင်3နှစ်သက်တမ်းအတွက်ပြည်ထောင်စုမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလုပ်ငန်းအသင်းချုပ် UNFCCI အဖွဲ့ဆက်လက်လှုပ်ရှားနေပါပြီဦးစားပေးလုပ်ငန်းစဉ်တွေထဲမှာမြမစီးပွားရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ကူညီဆောင်ရွက်ပေးသွားမယ်လို့အဖွဲ့ရဲ့အထွေထွေအတွင်းမှူးအသစ်ဖြစ်တဲ့ဦးအောင်ကြည်စိုးက MRTV အစီအစဉ်မှာအောက်တိုဘာလ2ရက်နေ့ကပြောတော်ပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့စီးပွားရေးတကယ်တမ်းတိုးတက်စေဖို့UNFCCI အဖွဲ့ရဲ့အင်အားဟာအရေးကြီးနေတာမို့ဒီအဖွဲ့ကိုနိုင်ငံတကာစံချိန်စံနှုန်းတွေနဲ့အညီပြန်လည်ပြင်ဆင်ဖွဲ့စည်းဖို့လိုတယ်လို့သုံးသပ်သူတွေအများအပြားရှိပါတယ်သောရရှင်များခင်ဗျာဆက်လက်ပြီးတော့ UNFCCI ကိုဘယ်လိုပြင်ဆင်ဖွဲ့စည်းသင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးကျွမ်းကျင်သူတွေရဲ့အမြင်ကိုနောက်ပိုင်းမှာဆက်လက်တင်ပြသွားပါမယ်ခင်ဗျာ